အီရန်နိုင်ငံကအမေရိကန်တပ်တမန်ဝန်ထမ်းတွေဘေးကင်းလုံခြုံရာမှာယာယီပြောင်းရွှေ့နေထိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညွှန်ကြားလိုက်ပါတယ်။အီရန်နဲ့ဒီအီရန်နိုင်ငံတွေကအီရန်မဟာမိတ်တွေရဲ့ချင်းချောက်မှုတွေကြီးထွားလာပြီးမှပွန်ပေယိုကအခုလိုညွှန်ကြားခဲ့တာပါ။အီရန်နိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့အုံပြရအဆောက်အဦတွေကိုတိုက်ခိုက်အောင်လှုံ့ဆော်ပြီးချင်းချောက်တာတွေရှိလာတာကြောင့်လုံခြုံရာကိုရွှေ့ပြောင်းနေထိုင်ဖို့ညွှန်ကြားခဲ့တာလို့ကြေညာချက်မှာရေးသားထားပါတယ်။ဒါပြင်ဒေတာရင်းကအမေရိကန်အဆောက်အဦတွေကိုအီရန်ကတိုက်ခိုက်လာနိုင်ခြေရှိတာနဲ့ပတ်သက်လို့လည်းပွန်ပေယိုကသတိပေးပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာနေရာတိုင်းကအမေရိကန်တွေအမေရိကန်တပ်တမန်အဆောက်အဦတွေအပေါ်အီရန်ကတိုက်ရိုက်ပဲဖြစ်ဖြစ်အီရန်ရဲ့ကိုယ်စားဘယ်သူကပဲဖြစ်ဖြစ်တိုက်ခိုက်လာမယ်ဆိုရင်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အီရန်ကတာဝန်ယူရမှာဖြစ်တယ်လို့အီရန်အစိုးရကအကြောင်းကြားထားကြောင်းဝန်ကြီးဖွန်ပေယိုကပြောပါတယ်။အီရန်နိုင်ငံအတွင်းအီရန်ရဲ့ဩဇာလွှမ်းမိုးလာမှုနဲ့ပတ်သက်လို့အခုသတင်းပတ်အတွင်းကျင်းပတဲ့ American Congress လွှတ်တော်ကကြားနာပွဲအပြီးမှာနိုင်ငံရေးဌာနဘက်ကအခုလိုပြောလာတာပါ။မေလကကျင်းပတဲ့အီရန်ထီရီရေကောက်ပွဲနောက်ပိုင်းဒီအီရန်အစိုးရအဖွဲ့ပြန်လည်ဖွဲ့စည်းဖို့ကြိုးပမ်းနေချိန်မှာအီရန်နဲ့သူတို့ရဲ့သစ္စာကန်အီရန်နိုင်ငံကရှိရစစ်သွေးကြွတွေဟာအစိုးရအဖွဲ့ပေါ်လွှမ်းမိုးလာနိုင်တာအပြင်အမေရိကန်ကပံ့ပိုးပေးထားတဲ့လက်နက်တွေကိုလည်းရရှိလာနိုင်ကြောင်းအမေရိကန်လွှတ်တော်အမတ်တွေနဲ့စစ်ရေးနိုင်ငံရေးတုံးသက်သူတွေကသတိပေးထားပါတယ်ခင်ဗျာ